မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဒီကနေ့မှဒီကနေ့နေ့ပြီးတော့မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပြင်ပြည်တော်စုအစိုးရဖွဲ့ဝင်ဝန်ကြီးတို့နဲ့ပါတွေ့ဆုံမှုရှိပါတယ်။ဇူလိုင်လ1ရက်နေ့ကနေ6ရက်နေ့အထိ6ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့မစ္စတာဂရန်ဒီဦးဆောင်တဲ့ကုလသမဂ္ဂဖွဲ့ဝင်6ဦးပါဝင်တဲ့ကုလသမဂ္ဂဖွဲ့ဟာဇူလိုင်လ4ရက်နေ့ကရခိုင်ပြည်နယ်မော်နော့ခဲမြောက်ပိုင်းမှာရှိတဲ့ကျေးရွာတွေကဒေသခံတွေနဲ့တွေ့ဆုံပြီးဒေသတွင်ဖြစ်ပေါ်နေတဲ့အခြေအနေတွေကိုလေ့လာခဲ့တယ်လို့မြန်မာအစိုးရပြင်ကြားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာသတင်းဖော်ပြထားပါတယ်။မာမင်းကြီးကသူတို့အဖွဲ့အနေနဲ့ဒေသအခြေအနေတွေကိုလက်တွေ့ကျကျသိရှိနိုင်ဖို့နဲ့ကူညီပေးနိုင်တဲ့ကိစ္စတွေကိုကူညီပေးဖို့အတွက်လာရောက်တာဖြစ်တဲ့အကြောင်းနဲ့ဒေသခံတိုင်းရင်းသားတွေရဲ့စကားသံတွေကိုကြားသိလိုတယ်လို့ပြောတဲ့အကြောင်းအစိုးရကတည်းကဖော်ပြထားပါတယ်။